ရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့မြို့မဆေကရွှေစံတဆိုင်ရှိမှာဒီနေ့စနေနေ့မနက်ကပေါက်ကွဲမှုဖြစ်ပွားခဲ့တာကြောင့်ဆိုင်ဝန်တန်း10ဦးထက်မနည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ဆိုင်ကယ်မှာပုံတက်ဆင်းပြီးပေါက်ခွဲတာလို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကလာတဲ့တရင်ကိုအခြေခံပြီးအလိမ်မှာပြောပြပေးပါဦးခင်ဗျာ။
လာရှော့မြို့မြို့မဆေးမှာရှိတဲ့ဇွဲထံရွှေဆိုင်ရှိမှာဒီကနေ့မနက်၈နာရီဝန်းကျင်မှာပောက်ကွဲခဲ့တာပါလာရှော့မြို့ကတူကဒီပောက်ကွဲမှုမှာအနည်းဆုံးလူ၁၀ဦးလောက်ထိခိုက်ခဲ့ကြောင်း VOA မြန်မာပိုင်းကိုပြောပါတယ်
ခုနှစ်နာရီကျော်လောက်တုန်းကဇွဲထံရွှေဆိုင်မှာလေးပောက်တယ်လို့ပြောတယ်ဇွဲထံရွှေဆိုင်ကလာရှော့မြို့မဆေးထဲမှာရှိတာလေမြို့မဆေးအလယ်မှာတန်ရရကြတယ်၁၀ရောက်တော့တန်ရရတယ်လို့ပြောတယ်။အော်အစီအရတော့မကြတာသူစီလားတော့
တခြားမျိုးကအမျိုးသားတူကတော့ဇွဲထက်ရွှေဆိုင်ကဝန်ထမ်းတွေဆိုင်ဖွင့်ဖို့ရောက်လာပြီးတဲ့နောက်ဆိုင်ရှိမှာရပ်ထားတဲ့ဆိုင်ကယ်တစ်စီးကိုနေရာရွှေ့ဖို့လှုပ်ဆောင်စင်မှာပောက်ကွဲတာဖြစ်ကြောင်းပြောပါတယ်
။ဒီမှာ25မိနစ်လောက်မှာဖြစ်တာချင်းစင်ကတော့တင်တိုက်ကုန်းကိုဆိုင်ကယ်တူပေါက်ကဲကိုကဲပြီးတော့ဆိုင်ရှိမှာပဲတင်ကြဲရပ်သွားလိုက်တော့မကြည့်ဘူးပါလေ။အဲဆိုင်ရှိကိုရပ်သားလိုက်တယ်။ဒီဆိုင်ရဲ့ဝန်ထမ်းလေးတွေကဖယ်ရီကားနဲ့ရောက်လာတာပေါ့ဗျာ။ဟုတ်ရောက်လာတော့ဆိုင်ကောင်လေးတယောက်ကစီဆိုင်ကျရှိဖို့ဆိုတော့ကားပေါ်ကနေဆင်းလိုက်တယ်။ဆင်းတော့ဆိုင်ကျကိုရှိတယ်။အဲရှိတဲ့ဆီမှာမိုင်းကပွဲတယ်။ပွဲတဲ့လူကပဲဖက်စီးရယ်ကိုကြည့်ကုန်တော့
မိုင်းပေါက်ခွဲချိန်မှာဝန်ထမ်းအမျိုးသမီးတွေလည်းဖယ်ရီကားပေါ်ကဆင်းလာနေခြင်းဖြစ်တာကြောင့်အားလုံးထိခိုက်ခဲ့တာဖြစ်ကြောင်းနဲ့လက်တဲတရခန့်ကိုဖမ်းဆီးနိုင်တာမရှိသေးကြောင်းပြောပါရယ်လာရှုံမျိုးကလူမှုကူညီရေးအသင်းဝင်တဦးကတော့သူသိရသလောက်ထိခိုက်ဒဏ်ရာရသူ12ဦးရှိပြီး2ဦးကစိုးရင်ရကြောင်းပြောပါဗျာ။
12ဦးပါခင်ဗျာ။အပြင်ပြောက်တော့မရှိတော့စိုးရင်ရတာ2ဦးပါခင်ဗျာ
။ဆွဲထက်ရွှေဆိုင်ဟာစစ်မှုရန်ဟောင်းတဦးပိုင်ဆိုင်ပြီးစစ်ကောင်စီအတိုင်းဝိုင်းတဲ့နှိစက်မှုရှိကြောင်းနဲ့လက်ရှိပောက်ကွဲမှုဟာအခွန်အောက်ယူရာနဲ့သက်ဆိုင်နိုင်ကြောင်းဒေတာရင်းသတင်းမီဒီယာတွေမှာဖော်ပြထားပါဗျာ။လွန်ခဲ့တဲ့2022ခုနှစ်မတ်လ30ရက်နေ့ကလည်းတရက်ထဲမှာမန္တလေးမြို့84လမ်းနဲ့လမ်း30တောက်မှာရှိတဲ့ဇွဲထက်ရွှေဆိုင်နဲ့62လမ်းမှာရှိတဲ့ဇွဲထက်ရွှေဆိုင်နှစ်ဆိုင်မှာပောက်ကွဲမှုနှစ်ကြိမ်ဖြစ်ပွားခဲ့တာပါလာရှိုးမြို့မှာပြီးခဲ့တဲ့ဂျွန်လအတွင်းက Fully Light Hotel မှာဘုံနှစ်ကြိမ် Golden Hill Hotel နဲ့အတော့က73စီအယောင်ဆိုင်မှာတစ်ကြိမ်စီနဲ့အနည်းဆုံး၄ကြိမ်ပောက်ကွဲခဲ့ပါတယ်ဒီပောက်ကွဲမှုတွေမှာလည်းလက်တဲတရခံဖော်ထုတ်နိုင်တာမရှိသေးပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အနည်းဆုံး3ဘွဲလောက်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားလှုပ်ရှားနေတဲ့နယ်မြေဖြစ်ပါရဲ့ရှင်
။လာရှိုးပောက်ကွဲမှုတွေအလိမ်မှာပြပြခဲ့တာပါ။နောက်ကချင်းပြည်နယ်ရဲ့ KIA ဌာနချုပ်လိုက်စားနီးတိုက်ပွဲတွေပြင်းထန်နေချိန်မှာမြောက်ပိုင်းတိုင်းမှုနဲ့အရာရှိတချို့ကိုနေပြည်တော်ကဖမ်းသွားတယ်ဆိုတဲ့သတင်းကမဟုတ်ပါဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောခဲ့ပါတယ်။ဒါပေမဲ့စစ်ကောင်စီနဲ့နှိစက်သူတချို့ကတော့တနေ့ချက်တာရင်းနဲ့ညမှာဒီလိုက်စားထူးစစ်စီရင်မှာအဓိကတာဝန်ရှိတဲ့တိုင်းမှုဗိုလ်ချုပ်ကိုကိုမောင်နဲ့အစင်းမြင့်ရာရှိ6ဦးကိုဖမ်းသွားတာကြားထားပြီးဘာကြောင့်ဖမ်းတာကတော့ဒါကိုတော့မသိရသေးဘူးလို့ပြောခဲ့ပါတယ်ခင်ဗျာ။